မန္တလေးတိုင်းအတွင်းကရတနာဘုံတက္ကသိုလ်စိုက်ပါစီတီတက္ကသိုလ်နဲ့ကြောက်စဲတက္ကသိုလ်တွေမှာ၆လအတွင်းចောင်းသားသုံးအသက်ခံရပြီးပစ္စည်းလူရခံရတာတွေဖြစ်ခဲ့တာကြောင့်ចောင်းပရဝုံအတွင်းလုံခြုံရေးတုံ့ပြန်ပေးဖို့ရတနာဘုံတက္ကသိုလ်ចောင်းသားတွေကဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့လုံခြုံရေးကိုတုံ့ပြန်ဆောင်ရွက်ခြင်းမရှိတာကြောင့်မန္တလေးတိုင်းအစိုးရတာဝန်ရှိသူအချို့နဲ တောင်းဝန်ဝတ္တရားနှောက်ယှက်မှုမြို့ရှုံမှုအားပေးအမြန်မှုညှဉ်းဆုစီဥပဒေစတဲ့ပုံမှန်၅ခုနဲ့တရားစွဲဆိုရမှန်ယူပြီးမန္တလေးဥပဒေထံကိုဒီနေ့ပို့လိုက်တာဖြစ်ပါတယ်။ကျောင်းလုံးကျုံရေးတုံ့ပြန်ပေးဖို့တောင်းဆိုနေရကိုအစိုးရနဲ့တာဝန်ရှိသူတွေဘက်ကစောင့်ရပေးတာမရှိတာကြောင့်အခုလိုဆန္ဒပြရတွေဖြစ်လာရကြောင်းဖန်ဆီးခံရတဲ့ကျောင်းသားတအုပ်ဖြစ်တဲ့ကိုရဲမျိုးစွေကပြောပါတ
်တက်ခံရလို့ကျွန်တော်တို့ပြောနေရမှာကျွန်တော်လွန်ခဲ့တဲ့ရှင်းလာပိုင်းနဲ့ကျွန်တော်တို့ဒီမန်လေးတိုင်းမှာအမျိုးတွေဖြစ်နေပြီဆိုပြီးတော့ဥဒဏ်ညီအောင်တို့ဥဆောင်ညီအောင်တို့ကျွန်တော်တို့အချင်းချင်းစာပို့ခဲ့တယ်။စာအနည်းဆုံး၄ချိန်ထပ်မနေဘူး။လူကိုယ်တိုင်နဲ့၄ချိန်ထပ်မနေသွားခဲ့တယ်။အဲ့တော့ဒီကြားထဲမှာအမျိုးဖြစ်သွားတယ်။အဲ့တော့ကျွန်တော်တို့ဘက်ကလည်းဒါကတော့ဟိုအစိုးရတွေပြောခဲ့ပြီးသားဥဒဏ်ညီအောင်တို့ခဏကျွန်တော်တို့တခြားတောင်းသားတွေငိမ့်ခိုင်ခံတယ်။ကျွန်တော်တို့ရန်နာဝန်တက္ကသိုလ်ကျောင်းသားဒါမျိုးဖြစ်တော့ကျွန်တော်တို့ကငိမ့်ခိုင်နေမှာပြောခဲ့ပါတော့။ဒါကကျွန်တော်တို့ကဟိုလုံးဆရာရှိရတယ်ကျွန်တော်တို့ဒီတရားစွဲတဲ့ပုံမှာတော့ဒါကအစိုးရသဘောထားပဲ။ကျွန်တော်တို့ကဘာမှပြောရမယ်။ဒီလိုမျိုးတရားဆွဲလိုက်လို့ကျွန်တော်တို့ဖမ်းဆီးလိုက်လို့ကျွန်တော်တို့တက္ကသိုလ်ဒီမြို့ပြင်မှာရောက်နေတဲ့တက္ကသိုလ်တွေလုံခြုံသွားတယ်ဆိုရင်ရတယ်ကျွန်တော်တို့ဆွဲထားလိုက်တဲ့လောက်ချတာကျွန်တော်နေရတယ
်ဖမ်းဆီးထားသူတွေကိုမင်းညကစစ်ဆေးရမှာဆန္ဒပြပွဲမှာတခြားသူတွေပါဝင်တာတွေရှိလားဆိုတဲ့စစ်ဆေးမေးမြန်းချက်တွေရှိခဲ့တယ်လို့လည်းကိုရဲမျိုးစွေကပြောပါတယ
်အဲ့နေမဲ့ပြီကျွန်တော်တို့ကဒါညစစ်တယ်ပေါ့နော်ဒီလူတွေပါလားပေါ့ဟုတ်ပြီလို့ရက်ကြီးတဲ့လူတွေပါတယ်ဆိုရင်အေးဘေးမှာရှိတဲ့ဆရာတွေရောကျောင်းသားတွေရောအများကြီး200လောက်ရှိတယ်သူတို့ကဆွဲလိုက်ပါလားလည်းလောက်တာကျွန်တော်တို့သုံးယောက်လာတောင်းခံလောက်တာမဆိုင်တဲ့လူတွေဆွဲတော့ကျွန်တော်တို့ဒါတော့ကန့်ွက်တယ်လက်လည်းမခံတာ
ကျောင်းသားသုံးဦးကိုလာမယ့်ဇန်နဝါရီလ17ရက်နေ့မှာပထမဆုံးအကြိမ်ရုံးထုတ်စစ်ဆေးဖို့အမရပူရမြို့နယ်တရားရုံးကချိန်ဆလိုက်ပါတယ်ဒါအပြင်ဆန္ဒပြပွဲမှာပါဝင်တယ်လို့ယူဆတဲ့ကိုဘချစ်ကိုဖုံးမြင့်တော်ကိုရဲလင်းအောင်ကိုနေဝင်းတော်ကိုနိုင်ရဲဝေတို့၅ဦးကိုလည်းဖမ်းဝရမ်းထုတ်လိုက်တာကြောင့်တချို့တွေကထွက်ပြေးတိမ်းရှောင်နေကြတယ်လို့သိရပါတယ်မင်းညကနေမှာလာရောက်ရှာဖွေသွားခြင်းခံရတယ်ဆိုရဲရန်နာဘုံတက္ကသိုလ်ဘာကတမြအဖွဲ့ချုပ်ကတရင်နဲ့တင်ကြားရေးတာဝန်ခံကိုဘချစ်ကအခုလိုပြောပါတယ်
။အဲ့မဲ့300ပေါ့အဲ့မှာကိုနိုင်မွေပါကိုနိုင်မွေကဟိုဘက်တောင်းမှသွားထိုင်တယ်ဒီဘက်မှာဒီဘက်ကိုမနေဘူးကဟိုဘက်တောင်းမှသွားထိုင်တယ်နောက်ပြီးကျွန်တော်ကနောက်ကနေပြောဘာမှမကမ်းပြောနောက်ကနေဝင်လိုက်တာဝင်ပြီးတော့ပြန်ထွက်လိုက်တာအဲ့မှာကျွန်တော်ပါသွားတယ်ဆိုဖြစ်တာကျွန်တော်ကပေါ့ဒီဖြစ်တယ်မှာပါမယ့်ပစ္စည်းအရာဝတ္ထုကိုကျွန်တော်တခုမှမကမ်းခဲ့ဘူးကြဘာမှမလုပ်ခဲ့အဲ့တော့ကျွန်တော်ကထပ်ဆွဲသွားတယ်အဲ့မဲ့ကျွန်တော်ဘာမှမလုပ်ခဲ့ဘူးဒီကိစ္စကတော့ကျွန်တော်တို့ကပြီးသေးရေးကိုရောအစိုးရကကျွန်တော်တို့ရှုံချပါခု
ဖန်စီရေးယူတာတွေရှိပေမဲ့ကျောင်းပတ်ဝန်းကျင်မှာလုံခြုံရေးတိုးမြင့်ပေးဖို့ဆိုတဲ့အချက်ကိုဆက်လက်တောင်းဆိုသွားမယ်လို့လည်းကျောင်းသားတွေကပြောကြပါတယ်ကျောင်းသားတွေဖန်စီတရားဆွဲဆိုခံရတာနဲ့ပတ်သက်ပြီးအမရပူရာရဲစခန်းကို RFA ကဆက်သွယ်ခဲ့ပေမဲ့အခုချိန်မှာဖြေကြားဖို့အဆင်မပြေသေးဘူးလို့သာတာဝန်ကျရဲရရှိသူကRFA ကိုအကြောင်းပြန်ခဲ့ပါတယ်ရှင်